မြန်မာပြည်ကနှစ်တကူတာတကြံကာလမှာမြန်မာလူထုတွေအမေရိကန်သမ္မတဘရက်အိုဘားမားကိုစားအမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီကဆုမကောင်းတောင်းလိုက်ပါတယ်။ဧပြီလ၁၇ရက်နေ့စွဲနဲ့ထုတ်ပြန်ချက်ထဲမှာနိုင်ငံသားဝန်ကြီးဂျွန်ကယ်ရီကအဲဒီလိုဆုတောင်းပေးထားတာပါ။ငြိမ်းချမ်းရေးဒီမိုကရေစီရေးစီးပွားရေးအခွင့်အလမ်းချက်ထွင်ရေးနဲ့တိုင်းပြည်တွင်းလူတိုင်းအတွက်တရားမျှတမှုရှိစေရေးကတိကဝတ်တွေအကောင့်ထဲပေါ်လာစေဖို့အတူတူကလက်တွဲလှုပ်ဆောင်သွားရေးအမေရိကန်ပြည်ထောင်စုကအခိုင်အမာတန်တိထန်ချထားပါတယ်လို့ထုတ်ပြန်ချက်မှာပြောထားပါတယ်။တမိုင်းဝင်အပြစ်ခတ်ရစေးရင်းနဲ့နိုင်ငံရေးဆွေးနွေးပွဲဖြစ်ပေါ်လာစေရေးလှုံ့ဆော်ချက်တွေဟာအမျိုးသားသဟဇာတဖြစ်ရေးနဲ့အနာဂတ်အတွက်တူညီတဲ့စေကူးအမြင်တွေအတွက်အခြေခံဖြစ်မယ်ဆိုတဲ့မျှော်လင့်ချက်ကိုမိမိတို့တံပိုးထားပါကြောင်းလဲဝန်ကြီးကယ်ရီကပြောထားပါတယ်။ရှစ်တော်ရှာနိုင်ငံများဖွဲ့အာဆီယံရဲ့ဥက္ကဋ္ဌဖြစ်မြန်မာနိုင်ငံရဲ့ဥဆောင်မှုဟာဒေသတွင်းမှာတိုးလာနေတဲ့မြန်မာနိုင်ငံရဲ့အကျိုးသက်ရောက်မှုကိုသတိပေါ်နေပြီးနိုင်ငံရဲ့တိုးတက်မှုနဲ့လားလာမှုကိုပြသနေပါတယ်လို့လည်းဆိုပါတယ်။ဆူတောင်းတာပျော်ပွဲဆင်နွှဲတာအသည့်တပံစံသစ်တာတို့နဲ့အတူမိသားစုမိဆွေတငယ်ချင်းအိမ်နီးချင်းတွေနဲ့စုဝေးပြီးကြွယ်ဝတဲ့အစဉ်အလာနဲ့ယဉ်ကျေးမှုတွေကိုအထိတ်အမှတ်ပြုနေကြရတဲ့အမြငြိမ်းချမ်းပြီးပျော်ရွှင်တဲ့နှစ်သစ်ဖြစ်ပါစေလို့အမေရိကန်လူထုကဆူတောင်းမေတ္တာပို့သနေပါကြောင်းနိုင်ငံသားဝန်ကြီးဂျွန်ကယ်ရီရဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။